တန်လွင်မြစ်ပေါ်ကပြည်ငယ်၃ခုမှာအကောင့်ထယ်ဖို့မဲ့ရေကာတာစီမံကိန်း၆ခုကြောင့်ဒေသခံလူထုအတွက်နစ်နာဆုံးရှုံးမှုတွေဖြစ်လာနိုင်တယ်လို့သဘောပေါက်ဝင်ခြင်းနဲ့ဇီဝမျိုးစိတ်တွေအပြင်တိုင်းသားမျိုးနွယ်စုတချို့ရဲ့ယဉ်ကျေးမှုဒလေ့တွေပါပျောက်ဆုံးသွားနိုင်တဲ့ချိန်ချောက်မှုတွေရှိနေတဲ့အကြောင်းတန်လွင်မြစ်ကြောင်းစောင့်ကြည့်ရေးအဖွဲ့ဦးဆောင်လို့ရှာသူတွေကနေတော့ကကျင်းပတဲ့တရားစွာရှင်းလင်းပွဲမှာပြောခဲ့ကြပါလေဒီရေကာတာစီမံကိန်းတွေကိုပြန်ပြီးတော့တုံးတက်ဖို့လေသူတို့ကတောင်းဆိုခဲ့ကြပါလေဒီအကြောင်းကိုယ်တိုင်တရင်တော်ယူခဲ့တဲ့ဗီဒီယိုမြန်မာပိုင်းတရင်တော့ကိုဇော်ထက်ကပြောပြပါလိမ့်မယ
်တေးဦးမြန်မာပူးတဲ့အကောင့်တွေဖော်ဖို့2006ဖေဖော်ဝါရီ2ရက်ကလက်မှတ်ရေးထိုးခဲ့တဲ့ရေကာတာစီမံကိန်းတွေထဲမှာတန်လွင်မြေပေါ်ကရေကာတာစီမံကိန်း6ခုလည်းပါပါတယ်လက်စစ်ကမကောက်ဝဲ16000ကျော်ထွက်မယ်အဲ့ဒီစီမံကိန်း6ခုကကောင်းကျိုးတဲ့ဆိုးကျိုးပုံများနိုင်လို့ပြည်တွင်းပြည်ပကရင်းနှီးမြှုပ်နှံသူတွေအဲ့ဒီစီမံကိန်းကိုဆက်ပြီးမလုပ်အောင်ကန့်ကွက်သွားမယ်လို့တန်လွင်မြေကြောင်းတစ်လျှောက်လေးလာဆောင်ကြည့်ရေးအဖွဲ့ဒေါ်လိုက်သာနတ်နှင်းကြီးကပြောပါတယ်။အဲ့
ဒီစက်ကြီးရဲ့ဒီကောင်ကအများကြီးပါတယ်။အဲ့ဒီညာအကျိုးနဲ့ပြန်ပါ။ဆက်သွားကြ။ကျွန်တော်ဒီကခံရရင်းနှီးပိတ်နားပိတ်ခံရရတဲ့ဖြစ်ပေါင်း50ကျော်60ကျော်ကအတိမ။ဒီကောင်ကတော့တန်လွင်မြေပေါ်ကဒီကောင်ကဆောက်လုပ်ခဲ့တဲ့ဖြစ်ပါလိမ့်ဖြစ်ပါမယ်။ကိုယ်ရောအချို့မသိကြဘူးကျွန်တော်အနေနဲ့တော့မဖောက်သေးဘူးမဖြစ်သေးဘူးပေါ့ဖြစ်နိုင်ခြင်းအတိအကျပဲကျွန်တော်တို့သိနိုင်တာတော့ရှိတယ်ဘလို့မရှိသေးဘူးဒီမှာလေးနဲ့မှတော့ငါတို့ဖြစ်နေတာဖြစ်နေတယ်မှာကျွန်တော်တို့မြန်မာနိုင်ငံကျွန်တော်တို့အတိအကျအားလုံးအဖြစ်မှားတာဒါတော့ဆောင်ပါဖြစ်တယ်
တချို့တိုင်းသားမျိုးနွယ်စုတွေကတန်လျင်မြေကမ်းတစ်လျှောက်မှာနေထိုင်ကြတာဖြစ်တဲ့အတွက်မြေသိမ်းမှုတွေဖြစ်လာခဲ့ရင်ဒေသခံတွေရဲ့ယဉ်ကျေးမှုကိုယ်ဝယ်ယုံကြည်မှုနဲ့သဘာဝတရားတွေပါကြောက်ွက်သွားနိုင်တယ်လို့အနာဂတ်တန်လျင်ကြားပြည်နယ်ဘုံဟုအလုံးမှုဆောင်ကော်မတီကနော်လူဒီကပြောပါတယ်ဒေသခံတွေနဲ့အကျိုးစီးပွားပြည်ပခန့်တွေလည်းဖြစ်လာနိုင်တယ်လို့သူကထောက်ပြပါတယ်ကြားပြည
်နယ်ကစိုင်းနေတဲ့ဆက်ကောင်းမှုရှိတဲ့ကြားရည်တွေလို့ဒီကလည်းအဲ့ဒါကိုစတင်ပြီးတော့ဆောင်ရွက်နေပါဒီလောကကိုသူတို့ရေးတာဝန်ဘေးပတ်သက်ကိုထားတယ်နော်အဲ့ဒီကျတဲ့ချက်ကလည်းမရှိဘူးဆိုတော့ဒီမှာတို့နားရတယ်ဒါတကယ်လို့ဒီကတာတင်ဖို့ဆိုတာအဲ့ဒီကတာလူတို့ရေးတဲ့သက်ကတော့ထားပါမယ်ဘယ်လိုဖြစ်လို့ထားမယ်ထားလို့ကြောင့်ဒီမှာတို့ဒီမှာဒီသက်ကလည်းသူရင်းရဖြစ်တယ်ဆိုတော့တချို့ကမှာအနည်းဆုံးတော့ရှိတဲ့အတိုင်းလားလေးကလည်းတတိယကအကျိုးစီးပွားတတိယကမဖြစ်နိုင်ဘူးဆိုတော့ပြောနိုင်ဘူး
ဒီတန်လွင်မြစ်ပေါ်မှာဘယ်နိုင်ငံကပဲရေကာတာဆော့ဆော့နိုင်ငံတကာအဖွဲ့အစည်းရဲ့အကူအညီနဲ့ကန့်ကွက်သွားမယ့်အကြောင်းမြေကြောင်းကာဝယ်ဆော့ဆော့ရေးအဖွဲ့တွေကပြောပါတယ်။တိဘက်နိုင်ငံမှာဒီကြားကန်တဲ့တန်လွင်မြစ်ကမိုင်1900ကျော်ရှိလျက်ပြီးတရုတ်မြန်မာနဲ့ထိုင်းစရဲ့၃နိုင်ငံကိုဖြတ်စည်းပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ရဲမှာမြစ်ထပ်ပိုင်းရေကာတာစီမံကိန်းကိုထပ်ပြီးဆောင်ရွက်ဖို့ကြိုးစားနေပါတယ်။တန်လွင်မြစ်ခွန်းကအရှိတောင်အာရှမှာအခြေပြန်ဆုံးတဲ့လူဦးရေ9000ကျော်ကဒီမြစ်ခွန်းကိုအမိပြုပြီးနေထိုင်နေကြတာဖြစ်ကြောင်းပါခင်ဗျာ။